စကိုင်းတိုင်းဒေသကြီးချောင်းမြို့နယ်သုံးပန်လှဆန်ပြကျေးရွာမှာပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့ကစာပေဟောပြောပွဲကျင်းပခဲ့ပါတယ်။အဲ့ဒီဟောပြောပွဲမှာစာရေးဆရာထင်းလင်းဦးကဘာသာနဲ့လူမျိုးကိုစော်ကားပုတ်ခတ်တဲ့စကားတွေထည့်သွင်းဟောပြောခဲ့တယ်ဆိုပြီးမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာဆရာတော်တွေကကန့်ကွက်ခဲ့ပြီးနောက်မှာမနေ့ကအစည်းအဝေးဆုံးဖြတ်ချက်အရအခုလိုတရားစွဲဆိုဖို့စီစဉ်လိုက်တာဖြစ်ပါတယ်။တရားစွဲဆိုမှုကိုမဘာသာအဖွဲ့အစည်းအောက်မှာရှိတဲ့မြန်မာတနိုင်ငံလုံးဆိုင်ရာဝန်သားနုရခိတအသင်းအနေနဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့မနလေးမြို့မစိုးရင်တိုက်သိစရာတော့ဥဝီရသူကမိတ်ပါတယ်
။တရားစွဲတဲ့အပိုင်းကတော့ဝန်တန်းနုရကိတအဖွဲ့အစွဲမှလို့ဆိုဥယျာဉ်တို့မဘာသာအဖွဲ့အစွဲတာမို့မဘာသာရဲ့လက်အောက်ကဝန်တန်းနုရကိတအဖွဲ့စီရဲ့သူကတော့တန်ခါးတွေမပါဘူး။မြို့သားမြို့သမီးတွေနဲ့ဒီဖွဲ့စည်းထားတဲ့အစွဲပေါ့။မဘာသာဆရာတော်တွေကညွှန်ကြားတာပဲ။မဘာသာဆရာတော်တွေရဲ့ညွှန်ကြားချက်ကညွှန်ကြားချက်နဲ့အညီဝန်တန်းနုရကိတကတရားစွဲတာပါ။အ
ဲ့ဒီလိုဟောပြောချက်တွေကြောင့်မပတာဒါယကာဒါယကာမတွေကမကျေနပ်ကြတဲ့အတွက်လူမျိုးရေးမုန်းနှိမ့်မှုတွေမဖြစ်ပေါ်လာစေဖို့ရည်ရွယ်ပြီးအခုလိုတရားစွဲဆိုဖို့လှုံ့ဆော်ရတာဖြစ်တယ်လို့သိရပါတယ်။လာမယ့်အပတ်ထဲမှာစကိုင်းတိုင်းဒေသကြီးချောင်းမြို့နယ်တရားရုံးမှာဥတိုက်လျှောက်ထားသွားဖို့ရှိတယ်လို့မြန်မာတနိုင်ငံလုံးဆိုင်ရာဝန်သားနုရခိတအသင်းဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ်။
မြန်မာနိုင်ငံလုံးဆိုင်ရာဝန်ထမ်းတို့ရခိတအဖွဲ့ကလောလောဆယ်စာရေးဆရာထင်မင်းဦးကိုတရားစွဲတဲ့ကိစ္စကသူ့ရဲ့ခွေပေါ့လေသုံးမှန်လာကြည့်ရမှာဟောပြောတဲ့ခွေအဲ့ထဲကနေပြီးတော့ဘာသာသာသနာကိုစော်ကားတယ်လို့ယူဆလို့ရတဲ့ဟာတွေကိုတရားမျိုးပြောတာဟာဘုရားဘာသာတွေရဲ့နိုင်ငံလုံးကိုထိခိုက်စေတယ်ညှိနှိုင်းစေတယ်ဆိုလို့ရှိရင်တော့နှစ်ကိုငါကကြီးဆိုတဲ့ပုံမှန်ရှိရှိပါတယ်ဒီသာဘာသာသာသနာကိုညှိနှိုင်းစေတယ်ဘာသာဝင်တွေရဲ့နိုင်ငံလုံးကိုညှိနှိုင်းစေတယ်ဆိုတဲ့ယူဆချက်တွေပေါ့လေထင်ရှားလို့ရှိရင်တော့အဲ့တိုင်းစွဲလို့ရပါတယ်အဲနောက်တစ်ပတ်လောက်အတွင်းမှာဖြစ်လိမ့်မယ်လို့ထင်ပါတယ်
စာရေးဆရာထင်းလင်းဦးကသူ့ရဲ့ဟောပြောချက်တွေကိုလိုတလိုဖျက်တောက်ပြီးလိုရာအဓိပ္ပာယ်ကိုမကောက်ဖို့ဆရာတော်တန်ဃာတော်တွေကိုတောင်းပန်ထားကြောင်းပြောပါတယ်။သူ့အနေနဲ့တရားစွဲဆိုမှုအပေါ်တုံ့ပြန်သွားဖို့ပြင်ဆင်ထားပြီးသူ့ရဲ့ဟောပြောချက်တွေဟာစာရေးဆရာတယောက်အနေနဲ့ဟောပြောတာဖြစ်ပြီးမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တဦးအနေနဲ့ဟောပြောတာမဟုတ်ဘူးဆိုတာကိုသတိပြုစေချင်တယ်လို့ပြောပါတယ
်။မျိုးသားတာသာသနာညှိနှိုင်းမှုနဲ့ကျွန်တော်ပြောပါတယ်လို့ပြောတယ်ဆိုရင်ကျွန်တော်တို့ဘက်ကဘယ်ဥစ္စာတွေမှာမျိုးဘာသာသာသနာကိုညှိနှိုင်းစီပါသလဲလို့ဒါကျွန်တော်ကအဲ့ကြတော့ဖြေရှင်းပါပေါ့ဗျာ။အခုတော့ရှိတာပေါ့ဟိုကျွန်တော်ပြောခဲ့တာကတစ်နာရီနဲ့မိနစ်40လောက်ဖြစ်ပါတယ်။အဲ့တစ်နာရီမိနစ်40လောက်ကို10မိနစ်လောက်ဖြတ်ထုတ်ပြပြီးတော့ဒီလိုပြောတယ်ဆိုလို့ရှိရင်မဖြစ်နိုင်ဘူး။အဲကျွန်တော်ပြောခဲ့တဲ့ဇာတ်ဒီမှာလည်းပဲဇာတ်အဆက်ဆက်တွေရှိပါတယ်။အဲဇာတ်အဆက်ဆက်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်တန်ခါတော်တွေအနေနဲ့ဆုံးဖြတ်ကြပါလို့တော့မြစ်တရားဆိုင်နေပါတယ
်။စာရေးဆရာထင်းလင်းဦးရဲ့ဟောပြောချက်တွေဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားမဟုတ်ကြောင်း NND ဗဟိုဌာနချုပ်ကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုပြန်ကြားရေးအဖွဲ့ဝင်တဦးဖြစ်တဲ့စာရေးဆရာထင်းလင်းဦးကိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာမည်နဲ့စာပေရေးသားတာတွေဟောပြောတာတွေမလုပ်ဖို့ယာယီတားမြစ်ထားတယ်လို့သိရပါတယ်။စာရေးဆရာထင်းလင်းဦးရဲ့ဟောပြောချက်တွေကဘာသာသာသနာလူမျိုးရေးအယူဝါဒပိုင်းဆိုင်ရာဟောပြောချက်တွေကိုအခွေထုတ်ပြီးရက်ရာတွေထဲမှာအခမဲ့လိုက်လံဝင်ကားမှုတွေရှိနေသလိုအွန်လိုင်း YouTube မှာလည်းတင်ထားတယ်လို့သိရပါတယ်ရှင်။ကျွန်မ RFA သတင်းတော်ဝေယံမိုးမြင့်ပါရန်ကုန်မြို့ကနေပေးပို့တာဖြစ်ပါတယ်ရှင်။